စာမျက်နှာ82နော်စာမျက်နှာ82ထိတောင်ဝေဓာသတိလက်နက်များကိုကင်ပြီးတရားမနာကောင်းပုံနော်တရားတော်နာယူသည့်ယောဂဝေဒနာတစုံတရားမရှိကျမ်းမာသူဖြစ်လျင်လက်ဖြင့်ထီးကိုကင်လျက်မဆောင်ဘဲဖြစ်စီဆောင်းမိုးလျက်ဖြစ်စီတရားမနာယူကောင်းပါတဲ့နော်တရားနာယူတော့မြင်ဆိုလျင်ထီးကိုမြေပေါ်မှာမြေပေါ်၌ဖြစ်စေပေါင်ပေါ်၌ဖြစ်စေချထားပြီးလက်ဖြင့်မထီးမကင်ဘဲလုံးဝလွတ်ထားမှသာလျင်တရားကိုနာယူကောင်း၏ထီးဆောင်ထားမှမဟုတ်ဘူးပေါ့နော်ဟိုယောဂါရှိလို့အရန်နေပူလို့မခံနိုင်လို့ထီးဆောင်ထားတာကရတယ်တာမန်ဘာမှလည်းယောဂါတစုံတရာမရှိဘူးနေလည်းမပူမိုးလည်းမရွာဘဲနဲ့ထီးဆောင်ထားတယ်တချို့ထီးမဆောင်ထားဘူးထီးကိုလက်ကကင်ထားတယ်အဲ့လိုဆိုရင်ဥစလို့တရားနာလို့မရအောင်လူမှာပြည့်ရှိတာမဟုတ်ဘူးเนาะဒါယဟန်မှာပြည့်မရှိတာအဲ့တော့ယဟန်လည်းပြည့်မရှိအောင်ကိုယ်ကချောင်မွေးဖို့အတွက်ကိုဒါသင်တန်းပေးရတဲ့သဘောအဲ့တော့ထီးကင်ထားတဲ့လူကိုတရားဟောခွင့်မရှိဘူးအဲ့တော့ဦးဇင်းတို့ကဒကာကြီးထီးချလိုက်ပါလို့ပြန်ပြောရမှာဦးဇင်းနေဘက်ကလည်းเนาะဒကာမကြီးထီးကိုအောက်မှာချထားလိုက်ပါလို့ပြောရမှာအဲ့တော့ဆောင်းထားမှမဟုတ်အဲ့တော့ထီးဆောင်းထားရင်လည်းမဟောကောင်းဘူးလက်မှာချိတ်ထားလက်မှာကင်ထားရင်လည်းမဟောကောင်းပါဘူးပေါ့เนาะအဲ့တော့အောက်ကိုချထားမှသမုခနာထိုင်နေတဲ့ခါမှာပေါင်ပေါ်မှာတင်ထားလည်းရတယ်အဲ့တော့အဲ့လိုမျိုးဆိုရင်တရားဟောလို့ရပြီပေါ့အဲ့တော့မယိုမတည်တဲ့သဘောပါတဲ့အတွက်ကြောင့်ပေါ့မိမိထီကိုမိမိကိုအင်္ဂါတစုံတစ်ခုနဲ့ထိနေတော်လဲမိမိလက်ဖြင့်မထိမကင်ပဲထားနေခြင်းဖြင့်၎င်းသူတစ်ပါးကမိမိကောင်းပေါ်သို့ဆောင်းမိုးပေးထားခြင်းအပြင်၎င်းတရားကိုနာယူကောင်းပါ၏ကိုယ်ကိုယ်တိုင်ဆောင်းတာတော့မဟုတ်ဘူးသူများနောက်ကဆောင်းပေးလို့ကိုယ်ကလောက်ရှိပြီးနာတာရတယ်နော်အဓိကလက်နဲ့ကင်ခြင်းဆောင်းခြင်းမရှိဖို့ပေါ့အဓိကအဲ့ဒါပဲအဲ့တော့လက်နဲ့မကင်ထားရဘူးအောက်မှာချထားပေါင်ပေါ်မှာတင်ထားရတယ်နော်အဲ့ဒါဆိုရင်တို့တရားဟောလို့ရတယ်အဓိကတော့လက်နဲ့ကင်ထားခြင်းမရှိဖို့စာထဲမှာကသူကနာသတ္တပါဏိတာအဂိလနတဓမ္မံဒိဋ္ဌတမိတိခကရဏီယာကြောင့်ပြောတာ။သတ္တပါဏိတာဆိုတာလက်၌ထိရှိသူအားလို့ပြောတာ။လက်၌ထိရှိတဲ့သူအားတရားမဟောရလို့ဒီလိုဥပဒေရှိတယ်။အဲကြောင့်ဆောင်းသည်ဖြစ်စေမဆောင်းသည်ဖြစ်စေလက်ထဲမှာထိရှိနေတယ်ဆိုရင်မဟောရဘူး။အဲတော့ထိကိုချထားနော်။ထိတခုလည်းလာဆိုမဟုတ်တောင်ဝေးလည်းပါတယ်။ထို့ပြင်တောင်ဝေးကိုလည်းကိုင်လျက်လည်းတရားတော်ကိုမနာယူကောင်းအကဲတရားနာလို့လည်းမိမိလက်၌ကိုင်ဆောင်ထားသောဒုက္ခကို၎င်းတောင်ဝေးကို၎င်းလက်မှချထားလျက်သာတရားကိုနာယူကောင်း၏အဲ့တိုင်းပဲ။အဲ့တော့ဒကာကြီးတကမာကြီးတောင်ဝေးသုံးတဲ့ဒကာကြီးတကမာကြီးကြတာဒါသိထားစီရပေါ့တောင်ဝေးကိုဒါချပြီးခါမှတရားနာနော်အဲ့တော့တောင်ဝေးကိုတနည်းမှာထောင်ထားပေါ့လက်ထဲမှာတော့မထားနိုင်ပေါ့နော်ယောဂဝိညာဏအရင်ခန်းစားရတယ်ပေါ့နော်ခန်းစားနေရတော့မကျဲမမာသူများတည်တာဒုတောင်ဝေးကိုကင်လေတရားနာယူကောင်းရည်ဒုမရှိမဖြစ်နိုင်ဘူးဘလို့မှဒုမပါလို့မရတဲ့အနေထားဖြစ်နေရင်တော့ဒုကိုအားပြုရတယ်ဆိုရင်တော့ဒုကိုဆောင်ထားလို့ရတယ်ပေါ့ဒုမပါပဲလဲရတယ်ဆိုရင်လည်းဒုကိုလွတ်ထားလို့ရတယ်ပေါ့နော်အဲ့တော့ဒုပါမှဖြစ်မဲ့လူမျိုးဆိုရင်တော့ရပါတယ်ရွှင်ချက်ပေါ့ဤ၌ဒုတ်တောင်ဝေးတို့ဟူသည်လေးတောင်အတိုင်းရှည်ရှိသောဒုတ်တောင်ဝေးကိုဆိုလိုသည်လေးတောင်အောက်သို့သောဒုတ်တောင်ဝေးနှင့်ထိုထက်ရှည်သောဒုတ်တောင်ဝေးကိုကံ၍ထားကံ၍ကတရားကိုနာယူကောင်းပါ၏ဝီနီးဆိုတာအဲ့ဒါပဲလောပဲလေဥပဒေပဲသူကသူ့ဘောင်ထဲကလွတ်သွားရင်ဒါရသွားပြီနော်ဘာပြောလို့လဲဆိုတော့သူကလေးတောင်ကိုမှစာပေထဲမှာဒုတ်လို့ခေါ်တယ်လေးတောင်ထဲပို့သွားရင်လည်းဒုတ်လို့မခေါ်ဘူးလေးတောင်အောက်တူသွားရင်လည်းဒုတ်မခေါ်ဘူးသူတချို့သင်ပြောပါပါအရှင်မြတ်အတူတူပဲလေလို့ပြောပါပဲနော်တိုးတိုးရှိရှိဒုက္ခတူပဲမလားလို့ပြောပါဒါပေမဲ့ဥပဒေကသူက၄တောင်ကိုပဲဒုက္ခတတ်မှတ်တာ၄တောင်တော့ကျော်တော့ခိုင်းရင်ဒုက္ခလို့မခေါ်ဘူး၄တောင်အောက်တိုးခိုင်းလည်းဒုက္ခမခေါ်ဘူးအဲ့ဒါယဟန်တော်တွေဒုက္ခကင်ပဲဆိုလို့ရှိရင်သူကတမှုတိယူပါသေးတယ်ခွင့်ပြုချက်ရယူပါသေးတယ်အဲ့ဒီ၄တောင်လောက်ရှိတဲ့ဒုက္ခကိုကင်ပဲဆိုလို့ရှိရင်တန်ဃာတွေကကမ္မဝါစာဖတ်ပြီးခွင့်ပြုမှကင်ရတာကင်ရှင်တဲ့ကင်လို့မပြောထုတ်ကိုသူကအဲ့တော့သူ့ထက်တိုးသွားခိုင်းကင်လို့ရတယ်ရှည်သွားရင်လည်းကင်လို့ရတယ်ဒုက္ခမဟုတ်တဲ့အတွက်ကြောင့်ဒုစင်းနဲ့မှမပါဘူးအဲ့ဒါဒုက္ခသူက၄တောင်ပဲတတ်မှတ်ထားတာအဲ့တော့လေးတောင်ရှိတဲ့ဒုက္ခရဟန်းတစ်ပါးဆရာတော်တစ်ပါးဒီကင်မယ်ဆိုရင်တမှုတိယူရမယ်။ဒီဆရာတော်ဒီဒုက္ခမပါဘဲနဲ့ရက်လို့မရပါဘူးနေလို့မရပါဘူး။ဒါကြောင့်ဒီဆရာတော်ကိုဒုက္ခကံပြုပါဆိုတော့ခွင့်ပြုချက်တောင်းရတယ်။အဲ့ဒီပုံစံမျိုး။အဲ့တော့မဟုတ်ဘူးဆိုရင်ဆိုလို့အာဘက်တင်နေပေါ့နော်။အဲ့ကြောင့်လေးတောင်အောက်တိုတဲ့ဒုက္ခရှိတဲ့ဒုက္ခဆိုရင်ဒုက္ခလို့မခေါ်ဘူးကင်လို့ရတယ်။အဲ့တော့ဒကာဓမ္မတွေလည်းလေးတောင်အောက်တိုတဲ့ဒုက္ခလေးတောင်ရှိတဲ့ဒုက္ခကင်လို့ရှိရင်တော့တရားဟောလို့ရတယ်။လေးတောင်တိတိရှိတဲ့ဒုက္ခဆိုတော့တရားမဟောရဘူးပေါ့။ထို့ပြင်လည်းတရားနာသူသည်တရားတော်ကိုနာယူသောအခါကျမ်းမာလျက်ဓာတန်လျက်လှံတင်းပုတ်တနက်စသောလက်နေတို့ကိုကင်ဆောင်လျက်တရားတော်ကိုမနာယူကောင်းဓာသတိတို့ကိုလက်ဖြင့်မကင်ဘဲပခုံးဖြင့်လွှဲထား၍ကတရားကိုနာယူကောင်း၏ဒါလည်းဝီနီးပဲတချို့ကပြောတယ်ရှင်မြတ်လက်မကင်ထားတာနဲ့ခါးရချွတ်တာဘာထူးသေးလဲချွတ်ပြောတယ်ဟုတ်ဝီနီးမှာကလက်မပဲပြောတာခါးမပါဘူးညပါတဲ့တိုင်းပဲဆုံးဖြတ်ရတယ်ဝီနီးဆိုတာကလေအတူတူပဲလို့ဒီလိုသဘောကြီးတော့မပြောနဲ့လေဥပဒေရဥပဒေပဲပေါ့နော်သူဥပဒေထဲမှာမပါရင်ဒါလွတ်တာပဲအဲ့တော့ဘုရားကလက်မှရှိရင်ဒါလက်နဲ့ဒီလက်မှရှိရင်ဟောနဲ့လို့ပြောတာအဲ့တော့လက်မှမထားဘူးခါမှထိုးထားမယ်ဓာတွေကိုနောက်ကျော်